အမေရိကန်ပြည်တော်စုမှရှိတဲ့ခရီးရန်ဖျားကြောင်းရဲ့တစ်ခုရဲ့အကြီးအကဲဖြစ်သူသင်းဟုတ်ဆရာကအစ္စလမ်ဘာသာဝင်တွေရဲ့ကုရ်အန်ကျမ်းစာအုပ်တွေကိုစနေနေ့ကျရင်မီးရှို့မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပြီလို့ပြောဆိုလိုက်ပါတယ်။နယူးယောက်မြို့မှာ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအကျမ်းဖက်တက်ခတ်ခံခဲ့ရတဲ့နေရာအနီးမှာအစ္စလမ်ယဉ်ကျေးမှုဌာနနဲ့ဘလီဝုဒ်ကျောင်းတစ်ခုဆောက်လုပ်မဲ့အစီအစဉ်ကိုတခြားနေရာကိုရွှေ့ဖို့မွတ်စလင်ခေါင်းဆောင်တွေနဲ့သဘောတူညီချက်ရခဲ့တဲ့အတွက်ဒီလိုမီးရှို့ဆန္ဒပြမဲ့အစီအစဉ်ကိုဖျက်ဖို့ဆုံးဖြတ်လိုက်တာလို့သင်းဟုတ်ဆရာတယ်ရီဂျုန်းစ်ကကြာစာပေးနေတုန်းကပဲပြောဆိုလိုက်တာပါ။ဒါပေမဲ့လည်းနယူးယောက်မြို့ကဘလီဆောက်မဲ့စီမံကိန်းမှာတာဝန်ရှိသူဘာသာရေးခေါင်းဆောင်တူရဲ့ကြေညာချက်ကတော့ဒီလိုတခြားကိုပြောင်းရွှေ့ပေးမဲ့သဘောတူညီချက်မျိုးမရှိဘူးလို့ပြောဆိုခဲ့ပါတယ်။သင်းဟုတ်ဆရာနဲ့အတူကြေညာချက်ကိုထုတ်ပြန်ရမှာတူပါလာတဲ့ဒေသခံမွတ်စလင်ဘာသာရေးခေါင်းဆောင်တူဖြစ်တဲ့အီမန်မူဟာမက်မူဆာရီကတော့ဘလီနီးယားပြောင်းဆောက်ဖို့အဆိုပြုချက်နဲ့ပတ်သက်ပြီးဆွေးနွေးဖို့နယူးယောက်မြို့ကိုသွားမယ်လို့ပြောဆိုခဲ့တာပါ။အစ္စလမ်ယဉ်ကျေးမှုဌာနနေရာရွှေ့ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဘလီဆောက်မဲ့စီမံကိန်းကိုတာဝန်ယူထားတဲ့နယူးယောက်မြို့ကဘာသာရေးကောင်ဆောင်ဖိုက်ဆယ်အဗ်ဒူရာဖ်နဲ့သူတွေ့ဆုံဆွေးနွေးဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။ကြာသပတေးနေ့မှာတော့သင်းဟုတ်ဆရာဂျုန်းစ်ကိုအမေရိကန်ကာဝေးဝန်ကြီးရောဘတ်ဂိတ်စ်ကဆက်သွယ်ခဲ့ပြီးကိုရန်ကျန်းစာအုပ်တွေကိုမီးရှို့မဲ့လို့ရာအမေရိကန်စစ်သားတွေအတွက်အသက်ဘေးရန်ကြီးအကျောင်းနိုင်တဲ့အကြောင်းပြောဆိုပြီးဒီအစီအစဉ်ကိုဆက်မလုပ်ဖို့လဲတောင်းဆိုခဲ့ပါတယ်။